အကြမ်းမဖက်နိုင်ငံရေးလှုပ်ရှားမှုသဘောတရားစောက်တွေကိုရေးသားခဲ့ပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံရေးအန်တုမှုလှုပ်ရှားမှုကိုစိတ်စောခဲ့သူနိုင်ငံရေးသိပ္ပံပညာရှင်ဂျင်းချာဖာပြီးခဲ့တဲ့စနေနေ့တုန်းကကွယ်လွန်သွားပြီဖြစ်ပါတယ်။မြန်မာဒီမိုကရေစီရေးလှုပ်ရှားမှုအပြောင်းလဲတွေမှာလည်းဂျင်းချာပြည့်နိုင်ငံရေးအတွေးခေါ်တွေကအများကြီးအကျိုးသက်ရောက်မှုရှိစေခဲ့တယ်လို့နိုင်ငံရေးလှုပ်ရှားသူတချို့ကပြောပါတယ်။ဒီအကြောင်းပြည်စုံကိုတော့ကုညံဝင်းအောင်ကစူးစီးတင်ဆက်ထားပါတယ်။
မြန်မာနိုင်ငံရေးလှုပ်ရှားသူတွေကြားမှာအာဏာရှင်စနစ်မှဒီမိုကရေစီစနစ်သို့ဆိုတဲ့စာအုပ်နဲ့နိုင်ငံရေးအန်တုမှုလက်ဆွဲဆိုတဲ့ဒေါက်တာဂျင်းရှက်ရဲ့အတွေးခေါ်နီးနာစာအုပ်တွေဟာ1990ခုနှစ်နောက်ပိုင်းထိုင်းမြန်မာနယ်စပ်နဲ့မြန်မာပြည်တွင်းမှာပါလူသိများလာခဲ့တာပါအခုတော့ဂျင်းရှက်ဟာအသက်90အရွယ်အမေရိကန်ပြည်ထောင်စုမက်ဆာချူးဆက်စ်ပြည်နယ်ဘော့စတန်မြို့နေအိမ်မှာပြီးခဲ့တဲ့ဇန်နဝါရီကလူကြီးရောဂါနဲ့ကွယ်လွန်သွားပြီဖြစ်ပါတယ်1988မှာအာဏာသိမ်းပြီးတက်လာတဲ့စစ်အစိုးရကလည်းအစိုးရဆန့်ကျင်တဲ့လှုပ်ရှားမှုတွေနောက်ကွယ်မှာအမေရိကန်နိုင်ငံသား၄ဦးပါဝင်တဲ့အနေနဲ့ဂျင်းရှက်လည်းတယောက်အပါဝင်ဖြစ်တယ်လို့1996ခုနှစ်သတင်းစာရှင်းလင်းပွဲတစ်ခုမှာဆွဆွဲပြောဆိုခဲ့ပြီးဂျင်းရှက်ရဲ့စာအုပ်လက်ဝယ်ထားရှိသူအတွေးခေါ်ဆောင်မတွေပြန်လည်ဖြန့်ဝေသူတွေကိုဖမ်းဆီးထောင်ချခဲ့တာပါမုံရမြို့ကဒေါက်တာခင်မာကြီးဟာဂျင်းရှက်ရဲ့စာအုပ်လက်ဝယ်ထားရှိမှုနဲ့တဆင့်ဖြန့်ဝေမှုတွေကြောင့်1996ခုဇွန်လမှာထောင်ဒဏ်9နှစ်ချမှတ်ခံရပြီး9နှစ်လုံးတိုက်ပိတ်ခံရသူဖြစ်ပါတယ်
ကျင်းချက်ရဲ့စာအုပ်ကကျမတို့အချမ်းမဖက်တဲ့လမ်းစဉ်နဲ့ဒီသူကိုစီယုံပြီးတော့ဆန့်ကျင်တဲ့နည်းလမ်းမှာအဲ့တော့အနာရှင်ကတော့ဆန့်ကျင်တယ်ဆိုရင်တော့ဖမ်းပါပဲအဲ့ဒါကြောင့်မို့လို့ကျမတို့အဖမ်းခံရတာပါကျမတို့နှစ်သက်တဲ့အပိုင်းကဏ္ဍလေးကိုဖျက်ပြီးတော့ဒီသူလေးကိုကျမတို့ဖျက်နေလေ
ကျင်းချက်ရဲ့စာအုပ်ကြောင့်စစ်အစိုးရကဖမ်းဆီးထောင်ချခဲ့သူဒါဇင်နဲ့ကြီးရှိပါတယ်ဒေါက်တာကျင်းချက်ဟာထိုင်းမြန်မာနယ်စပ် KNU ကရင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အခြေစိုက်တဲ့မနီပလော့စခန်းကို1990ခုနှစ်ဝန်းကျင်လောက်ကရောက်လာခဲ့ပြီးအဲ့ဒီအချိန်ကအစဉ်ပြိုင်အမျိုးသားညွန်ပေါင်းအစိုးရ NCGUB နဲ့ဆက်သွယ်လာသူဖြစ်ပါတယ်။သူ့ရဲ့မဟာဗျူဟာမြောက်အကြမ်းဖက်လှုပ်ရှားမှုအတွေးခေါ်တွေကိုလာရောက်ရှင်းပြခဲ့သူပါ။သူ့ရဲ့နိုင်ငံရေးအန်တုမှုလက်ဆွဲစာအုပ်ကိုဘာသာပြန်ပေးခဲ့တဲ့အဲ့ဒီအချိန်က EBSDF ကျောင်းသားတက်မတော်ရဲ့အထွေထွေအတွင်းမှုအဖြစ်တာဝန်ယူခဲ့သူဦးအောင်သူငိမ့်ကပြန်ပြောပြပါတယ်။
From dictatorship to democracy ဘောနော်အာဏာရှင်စနစ်မှဒီမိုကရေစီလို့ဆိုတာလေဆိုတော့အဲ့တော့အဲ့ဒီစာအုပ်ကိုဘာသာပြန်တာကျွန်တော်မဟုတ်ဘူးညတခြားတယောက်အဲ့ဒါကခစ်ပြိုင်ကနေပြီးတော့ဒီစာအုပ်ကိုထုတ်တယ်ဘောနော်ဆိုတော့နောက်တစ်ခုကကျတော့အဲ့တော့ကျွန်တော်တို့နဲ့နိုင်ငံရေးအန်တုမှုဘာညာဆိုပြီးတော့ကိစ္စတွေဆက်ဖြစ်တော့သူကလူတိုင်းလက်ဖတ်လို့ရအောင်အိတ်ဆောင်စာအုပ်သဘောမျိုးဆိုပြီးတော့ဒီ political defiance handbook ဘောဆိုတော့နိုင်ငံရေးအန်တုမှုလက်ဆွဲဆိုပြီးတော့ခပ်ပါးပါးလေးပါပဲပြန်တယ်ဟိုပေါရေးတယ်ဘောနော်ဒီတော့အဲ့တော့ဘာသာပြန်ပေးရတာကျွန်တော်ပြန်ပေးရတယ်လား
တကယ်တော့ဒေါက်တာဂျင်းဆက်ရဲ့အကြမ်းမဖက်နီးနဲ့နိုင်ငံရေးအန်တူမှုဟာဒီကနေ့အချိန်ထိမြန်မာနိုင်ငံရေးမှာအများကြီးအထောက်အကူဖြစ်စေခဲ့တယ်လို့ဒေါက်တာခင်မာကြီးကမှတ်ချက်ပေးပါတယ
်ဘာလို့လို့ဆိုတော့ကျမတို့လက်နက်ကင်လမ်းစဉ်နဲ့သွားမယ်ဆိုလို့ရှိရင်ဒီထက်ပိုပြီးတော့ပြီးဆိုင်ရလိမ့်မယ်ဒီသူတွေကလည်းဒီငင်းချမ်းတဲ့လမ်းစဉ်ကိုခြိုက်တယ်အဲငင်းချမ်းတဲ့လမ်းစဉ်ကိုခြိုက်တယ်ဆိုတာမြန်မာနိုင်ငံဒီသူတွေအားလုံးနဲ့မှာလေပြန်ဝေထားတဲ့ဂျင်းရှက်ရဲ့အတွေးခေါ်ရင်းဝင်နေတာလည်းရှိနေတော့အောင်ဆန်းစုကြည်ရဲ့ကျမတို့ဒါ2015မှာ NLD ပါတီရတော်ဆန်းစုကြည်ဦးဆောင်ပြီးတော့ပြိုင်ပွဲဝင်လိုက်တဲ့အခါမှာစောင့်မုံမှုလည်းအများဆုံးရှိတယ်
။ဂျင်းရှက်ကွယ်လွန်သွားပြီမဲ့သူ့အတွေးခေါ်တွေဆက်ရှိနေဦးမှာဖြစ်တယ်လို့ဦးအောင်သူငင်းကသုံးသပ်ပါတယ်။ဒေါက်တာဂျင်းရှက်ဟာအိန္ဒိယကအကြမ်းဖက်လှုပ်ရှားမှုခေါင်းဆောင်မဟာတမဂန္ဒီကြီးရဲ့နီးနာကိုနှစ်သက်ဆွဲလန်းသူဖြစ်ပြီးဂျင်းရှက်ရဲ့မဟာဗျူဟာမြောက်အကြမ်းဖက်လှုပ်ရှားမှုစာတမ်းကိုဘာသာပေါင်း90နဲ့ဘာသာပြန်ထုတ်ဝေခဲ့ပါတယ်။သူအတွေးခေါ်တွေဟာအာနာရှင်ကြီးစိုးတဲ့အထူးသဖြင့်အရှေ့ဥရောပ၊အီရန်နဲ့မြန်မာနိုင်ငံတွေမှာရေးပန်းစားခဲ့ပါတယ်။မစ္စတာဂျင်းဆက်ကိုအမေရိကန်အိုဟိုင်းယိုးပြည်နယ်မှာ1928ဇန်နဝါရီလ27ရက်နေ့မှာမွေးဖွားခဲ့ပြီးအိုဟိုင်းယိုးပြည်နယ်တက္ကသိုလ်နဲ့လန်ဒန်အောက်စ်ဖို့တက္ကသိုလ်တွေမှာနိုင်ငံရေးသိပ္ပံဘာသာရပ်နဲ့ပညာသင်ကြားခဲ့သူပါ။မက်ဆာချူးဆက်စ်ဒါမောက်တက္ကသိုလ်မှာနိုင်ငံရေးသိပ္ပံပါမောက်ခါဖြစ်လှူဆောင်ခဲ့သူလည်းဖြစ်ပါတယ်။1980ခုနှစ်မှာAlbert Einstein Institute ဆိုတဲ့အကြမ်းမဖက်လှူရှားမှုဆိုင်ရာသုတေသနအဖွဲ့ကိုတည်ထောင်ခဲ့သူလည်းဖြစ်ပါတယ်။ဂျင်းရှက်ကိုငြိမ်းချမ်းရေးနိုဘယ်ဆုပေးဖို့2009 2012နဲ့2013တွေမှာအမည်စင်းတင်သွင်းခံရပြီး2012မှာနောက်ဆုံးစကားတင်အဆင့်ထိစဉ်းစားခံရသူဖြစ်ပါတယ်။သူဟာ2017မှာ El Hebrey ငြိမ်းချမ်းရေးဆုကိုရခဲ့သလို Right Livelihood Award တသက်တာဒီမိုကရေစီဆုကိုလည်းရရှိထားသူဖြစ်ပါတယ်ခင်ဗျာ။